အိန္ဒိယနိုင်ငံကက်ရှမီးယားဒေသမှာတင်းမာမှုတွေဖြစ်ပွားခဲ့ပြီး6ရက်မြောက်နေ့မှာပဲခရီးသွားလာခွင့်တားမြစ်ချက်ကိုအာဏာပိုင်ကပထမဆုံးအကြိမ်ဖြစ်ပြန်ယူသိမ်းပေးလိုက်တဲ့အတွက်မွတ်စလင်အပွဲတော်အတွက်လိုအပ်တဲ့စားနပ်ရိက္ခာတွေဝယ်ယူဖို့ကက်ရှမီးယားမြို့တော်စရီနဂါမှာလူတွေနဲ့စီကားနေပါတယ်ဒီလိုသွားလာခွင့်ပြုလိုက်ပေမဲ့အထူးသဖြင့်အိန္ဒိယထိန်းချုပ်ထားတဲ့ဂျမ္မူးနဲ့ကက်ရှမီးယားပြည်နယ်ဒေသကလူအများစုမှာလက်ကင်ဖုန်းတွေ line ဖုန်းနဲ့ internet ဆတဲ့ဆက်သွယ်လမ်းကြောင်းတွေကိုထိန်းချုပ်ထားဆဲဖြစ်ပါတယ်။ဧပွဲတော်အစည်းအဝေးနဲ့ပတ်သက်လို့ဆွေမျိုးတွေကြားဆက်သွယ်ရမှာလူတွေကြားအခက်ကြုံနေရပါတယ်။ကက်ရှမီးယားဒေသရဲ့အထူးအခွင့်အရေးကိုအိန္ဒိယကရုပ်သိမ်းခဲ့ပြီးနောက်လမ်းမပေါ်ဆန္ဒပြသူတွေကိုရဲကမျက်ရည်ယိုပုံးနဲ့ rubber ကြီးစနီသုံးခဲ့တာကြောင့်ရှုပ်ပွားနေတဲ့ဆရီနာဂါမြို့လမ်းမတွေကိုအင်ပန်ရှင်တွေနဲ့မြို့တော်လူသားတွေကတန်ရှင်းလုပ်နေကြရပါတယ်။အစိုးရစန့်ကျင်မှုတွေပေါ်ပေါက်ခဲ့တဲ့ကက်ရှမီးယားဒေသမှာဆက်သွယ်ရေးဖြတ်တောက်မှုအပြင်နိုင်ငံရေးလှုပ်ရှားသူ900ကျော်ကိုဖမ်းဆီးထားပြီးလှုပ်ရှားမှုတွေမလုံနိုင်အောင်စစ်တပ်ရဲအင်အားအပြည့်နဲ့ပိတ်ဆို့ထားပါတယ်။